Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်စက်တင်ဘာလ1ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချက်ပါရှင
်မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆက်မှုပြီပါအခုမနက်ခင်းမှာကြားမယ့်သတင်းတွေမှာထူးခြားတာတွေကတော့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကယူကရိန်းနိုင်ငံပိုင်နေဆက်ကင်းလှည့်ရေးရင်ကိုတနင်္ဂနွေနေ့မှာပြစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ညာတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့နှစ်နိုင်ငံကြားမှာသဘောတူညီမှုတစ်ခုရရှိတယ်လို့သိရပါတယ်နောက်ပြီးတော့ဟောင်ကောင်မှာရှိတဲ့ဟောင်ကောင်ကဒီဒီမိုကရေစီရဲ့တွကြထုတ်ရှားသူတွေကဟောင်ကောင်အုပ်ချုပ်ရေးမှုအသစ်ရွေးချယ်တဲ့နေရာမှာတရုတ်ပြည်မှကြီးကဝင်ပြီးတော့ဆွတ်ဖက်မယ်ဆိုလို့ရှိရင်မြို့လေကောင်ကစီဝိုင်းရက်ွက်ကိုတင်ထားမယ်လို့ကြေညာလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလန်နဲ့အတူပြောပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေတော့မှဆိုရင်တော့အီရတ်နိုင်ငံကအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်တိုက်လေယာဉ်တွေအသင့်ပြင်ထားတာနဲ့ပတ်သက်ပြီးတော့ဩစတြေးလျအစိုးရက
There is obviously discussions going on betweenUnited States and its friends and allies about what more can be done.
အခုလိုပြောကြားချက်တွေနဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေကမြန်မာဒီမိုကရေစီရဲ့ဆွေးနွေးကန်အစီအစဉ်မှာတော့အမျိုးသမီးအခွင့်အရေးလှုပ်ရှားနေသူမတ်ဝေဝေနုနဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရဖို့ရှိပြီးဒီနောက်မှာတော့သောတာရှင်တွေရဲ့စာရီကိုပြန်ချပေးမယ်မြန်မာပြည်ကပေးစာများကဏ္ဍနဲ့အတူတခြားပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။ဒီစီဇန်တွေကိုလှည့်မပေးခင်ခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မိုးဝေနဲ့ကိုစော်ဝင်းလိုင်ကကြေညာပေးပါမယ
်။ရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေကအဇော့ဖ်ပင်လယ်အတွင်းမှာရှိနေတဲ့ယူကရိန်းနိုင်ငံပိုင်နေဆက်ကင်းလှစ်တင်မောဖို့တနင်္ဂနွေနေ့မှာပြစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အမြောက်နဲ့ပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့ကင်းလှစ်တင်မောထိခိုက်ပျက်စီးသွားတဲ့အကြောင်းယူကရိန်းပြောခွင့်ရသူကပြောဆိုပါတယ်။တင်မောဘယ်လောက်ထိပျက်စီးသွားတယ်ဆိုတဲ့အခြေအနေနဲ့လူတွေထိခိုက်မှုရှိသလားဆိုတာကတော့မသိရသေးပါဘူး။ဒါပေမဲ့ခွဲထွက်ရေးသမားတွေရဲ့စစ်ဖက်ဆိုင်ရာခေါင်းဆောင်ဟောင်းအခုဖြစ်ရဟာယူကရိန်းရေတပ်အတွက်ပထမဦးဆုံးဆုံးရှုံးမှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဇော့ဖ်ပင်လယ်နေဆက်ဟာယူကရိန်းနိုင်ငံရဲ့အရှိတောင်ဘက်ကမ်းရိုးတန်းမှာတည်ရှိပြီးတော့ယူကရိန်းအစိုးရတပ်တွေဟာအဲ့ဒီနေရာတစ်ဝိုက်ကိုခွဲထွက်ရေးသမားတွေထံကနေပြန်ပြီးတော့ထိန်းချုပ်နိုင်အောင်ကြိုးပမ်းနေကြပါတယ်။ရုရှားသမ္မတဗလဒီမီယာပူတင်ကတော့ယူကရိန်းနိုင်ငံအရှိတောင်ဘက်ကနိုင်ငံရဲ့ပိုင်ဆိုင်မှုအခြေအနေနဲ့ပတ်သက်ပြီးတော့အများဆုံးထိတိရရောက်ဆွေးနွေးကြဖို့တောင်းဆိုလိုက်ပါတယ်။မစ္စတာပူတင်ကနိုင်ငံပိုင်ရုပ်သံကနေတနင်္ဂနွေနေ့စကားပြောဆိုရမှာအဲ့ဒီဒေသမှာနေထိုင်သူတွေရဲ့တရားဝင်အကျိုးစီးပွားကိုအကာအကွယ်ပေးဖို့အတွက်ဒီလိုလုပ်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေတင်ပိုက်ထားတဲ့အမလီမြို့ကိုအစိုးရတပ်ဖွဲ့တွေကပြန်လည်တင်ပိုက်လိုက်နိုင်ပြီလို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီမျိုးကိုစစ်သွေးကြွတွေတင်ပိုက်ထားတဲ့အတွက်ဒေသခံတွေဟာစားနပ်ရိက္ခာ၊ရေနဲ့ဆေးဝါးပစ္စည်းတွေပြတ်တောက်မဲ့အရေးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အီရန်အစိုးရအဖွဲ့တွေနဲ့ရှီးယားပြည်သူစစ်တပ်ဖွဲ့တွေပူးပေါင်းပြီးအဲ့ဒီမျိုးကိုတနင်္ဂနွေနေ့နေ့လယ်ပိုင်းကဝင်ရောက်နိုင်ခဲ့တယ်လို့ဒုတိယဗိုလ်ချုပ်ဂျီကာဆင်မူဆာဝီကပြောပါတယ်။သူတို့အနေနဲ့မြို့တွင်းကိုဝင်ရောက်နိုင်ပေမဲ့အမာလီမြို့ပတ်ဝန်းကျင်ကချွေရွာတွေမှာစစ်စင်ရေးတွေဆက်လက်ပြုလုပ်နေဆဲဖြစ်ပြီးသူတို့တပ်ဖွဲ့တွေဟာအောင်ပွဲဆက်ခံနေတယ်လို့ဒုတိယဗိုလ်ချုပ်ဂျီအယ်မူဆာဝီကပြောပါတယ်။တနင်္ဂနွေနေ့ကဖြစ်သွားခဲ့တဲ့တိကျဖြစ်ပေါ်မှုတစ်ခုမှာတော့တိုင်းပြည်အနောက်မြောက်ပိုင်းရာမာဒီမြို့ကလုံခြုံရေးတပ်ဖွဲ့တွေအနီးအသေးခံဘုံခွဲသမားကကာနစီနဲ့ဘုံတွေကိုဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံး73ဦးသေဆုံးသွားပါတယ်။အစ္စလာမ်စစ်သွေးကြွတွေတင်ပိတ်ထားတဲ့နေမြေတွေကိုပြန်လည်သိမ်းယူနိုင်ဖို့အီရတ်အစိုးရတပ်ဖွဲ့တွေအပြင်းထန်ကြိုးပမ်းနေကြတာဖြစ်ပါတယ
်။လီဘီယားနိုင်ငံထရီပိုလီမြို့တော်အတွင်းမှာစစ်သွေးကြွအုပ်စုတွေအချင်းချင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အတွက်လူတွေထွက်ပြေးတင်းရှောင်သွားကြပြီးတော့တလအကြာမှာလစ်လတ်နေပြီဖြစ်တဲ့အမေရိကန်တန်ယုံရဲ့လူနေအိမ်ယာကိုတင်းယူထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြွအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတကာလေဆိပ်နဲ့မြို့တော်ကိုထိန်းချုပ်နိုင်ဖို့အတွက်ပြိုင်ဘက်စစ်သွေးကြွတစ်ဖွဲ့တစ်ခုနဲ့တင်းတပတ်ကြာတင်းတပတ်အတန်ကြာတက်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်အခုလိုတင်ပိုက်လိုက်တာပါ Dawn of Libya လီဘီးယားရဲ့အာယုံဦးလို့အမည်ပေးထားတဲ့ Islamic စစ်သွေးကြွအုပ်စုကြီးတစုဟာအမေရိကန်တန်ယုံဝင်းကိုထိန်းချုပ်ထားတာတပတ်လောက်ရှိပြီလို့သတင်းဌာနတွေကရေးသားဖော်ပြကြပါတယ်ဒူဘိုင်းမှာအခြေစိုက်တဲ့ရုပ်သံဌာနကစစ်သွေးကြွတွေဟာအမေရိကန်တန်ယုံဝင်းအတွင်းအင်ခေါ်မိုးတွေဘောကနေရေကူးကန်တွေကိုခုံချနေကြတဲ့ဓာတ်ပုံတွေကိုပြသခဲ့ပါတယ်လီဘီးယားနိုင်ငံဆိုင်ရာတန်အမတ်ကြီး Debro Jones ကတော့ဗီဒီယိုထဲမှာတွေ့ရတာကတော့ဝန်ထမ်းတွေနေထိုင်တဲ့နေရာကဖြစ်ကြောင်းပြောဆိုပါတယ်။တန်ယုံကတော့ရိုက်ချိုးဖျက်ဆီးမှွေနှောက်ထားပုံ မရဘူးလို့ယူဆတဲ့အကြောင်းပြောဆိုပါရယ်အမေရိကန်တန်တမန်ကြီးဟာဇူလိုင်လနှောင်းပိုင်းကလေးကတူရကီနိုင်ငံကိုတင်းချောင်နေခဲ့ကြတာဖြစ်ပါရယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက2452ယောက်ကိုလာမယ့်နှစ်လအတွင်းမြန်မာနိုင်ငံအစိုးရကပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီမှုရရှိသွားပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်မြန်မာနိုင်ငံသားအဖြစ်ကြောင်းတက်တည်အထောက်အထားရှိသူရိုဟင်ဂျာဒုက္ခသည်3200နဲ့ကပထမတော့အဖြစ်နဲ့2452ယောက်ကိုလာမယ့်နှစ်လအတွင်းပြန်လည်ခေါ်ယူနိုင်ရေးစတင်ဆောင်ရွက်ဖို့မြန်မာအစိုးရဘက်ကနေသဘောတူလိုက်တဲ့အကြောင်းမြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးဌာနအတွင်းဝန် MD Shahidul Haq တွေ့ဆုံဆွေးနွေးပွဲအပြီးသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဩဂုတ်လ30ရက်နေ့ကပြုလုပ်ခဲ့တဲ့ FOC ကဘင်္ဂလားဒေ့ရှ်မြန်မာရှစ်ကြိမ်မြောက်နိုင်ငံသားရဲ့ယုံကြည်နိုင်ဆွေးနွေးပွဲအတွင်းဒီသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်။နိုင်ငံသားအခုလိုထူးခြားတဲ့သဘောတူညီမှုရရှိလိုက်ပေမဲ့တခြားသဘောထားမတိုက်ဆိုင်တဲ့အကြောင်းအရာတွေလည်းအများပြားရှိတုံးပဲလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာပြည်ကိုပြန်ပို့မဲ့ရိုဟင်ဂျာတွေနှစ်ဖက်ပြန်လည်စစ်စစ်ပြီးမှပြန်ပို့မှဖြစ်ပြီးအဲ့ဒီအထက်မှာ2005ခုနှစ်နောက်ပိုင်းရိုဟင်ဂျာတွေကမွေးဖွားတဲ့တာသမီတွေလည်းပါဝင်မယ်လို့ဆိုပါတယ်။တေဝင်ပြုစုထားတဲ့စီရင်စရာတွေအရာ1992ခုနှစ်မှာမြန်မာအစိုးရရဲ့နှိမ့်ဆက်ညှဉ်းပန်းမှုကြောင့်ဘင်္ဂလားဒေ့ရှ်နေဇာဘက်ကိုရိညာဒုက္ခသည်ပေါင်း 235,889 ယောက်ထွက်ပြေးသွားတယ်လို့ဆိုပါတယ်။အဲ့ဒီထက်က 236,569 ယောက်ကိုကုလသမဂ္ဂရဲ့ကြီးကြပ်ကူကဲမှုနဲ့2005ခုနှစ်ကမြန်မာနိုင်ငံကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်။လက်ရှိမှာတော့ Cox's Bazar KIN အတွင်းကဒုက္ခသည်စခန်းနှစ်ခုမှာရိုဟင်ဂျာဒုက္ခသည်စုစုပေါင်း 32,000 လောက်ရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကကလေးမွေးဖွားနှုန်းများလွန်းတာကြောင့်သူတို့ရဲ့အရေးအတွက်ဟာလည်းတဖြည်းဖြည်းနဲ့များပြားလာနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအတည်ပြုချက်ပြောဆိုခြင်းတော့မရှိသေးပါဘူ
း။ VOA ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းစီစဉ်ကတင်းနေလာနေနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်ဟောင်ကောင်နေမြေအုပ်ချုပ်ရေးမှူးလောင်းအမီစင်းထုတ်ပြန်တဲ့နေရာမှာပြည်မာကြီးကတင်းတင်းကြပ်ကြပ်ဝင်ရောက်ကင်တွယ်မယ်လို့ဆုံးဖြတ်တဲ့အတွက်မြို့လေကောင်ကစီးပွားရေးအချက်အချာရက်ကွက်ကိုပိတ်ဆို့ပြစ်မယ်ဆိုပြီးတော့ဟောင်ကောင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်။လက်ရှိပါလီမန်မှာအာဏာအပြည့်အဝရှိတဲ့ကော်မတီကအသစ်ဖြစ်လာမဲ့ဟောင်ကောင်အုပ်ချုပ်ရေးမှုနေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့သူဟာတရုတ်ပြည်မှကြီးအစိုးရနဲ့ဆက်နွယ်မှုရှိကြတဲ့တရုတ်ကိုယ်စားလှယ်ပါဝင်တယ်လို့အတိုက်ခံတွေကပြောတဲ့အုပ်ချုပ်ရေးမှုအမိစင်းတင်သွင်းရေးအဖွဲ့ရဲ့အများစုထောက်ခံမှုကိုရရှိဖို့လိုအပ်တယ်လို့တနင်္ဂနွေနေ့မှာပြောလိုက်တာပါ။အခုလိုဆုံးဖြတ်လိုက်တဲ့အတွက်2019ခုနှစ်မှာကျင်းပမဲ့အုတ်ချုပ်ရေးမှုရွေးကောက်ပွဲကိုဘယ်အတိုက်ခံကိုယ်စားလှယ်လောင်းနေမှာဝင်ရောက်ရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။ယာနဲ့ချီတဲ့ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့ထောက်ခံသူတွေဟာတရားလွှတ်တော်ချုပ်ရဲ့ရှေ့ဟောင်ကောင်ဥယျာဉ်မှာချီတက်ဆန္ဒပြခဲ့ကြပါတယ
်။ဆွီဒင်နိုင်ငံစတော့ဟ ோம் မြို့ကဆေးရုံတစ်ခုမှာအီဗိုလာဗိုင်းရပ်စ်ပိုးကူးစက်နေသူလို့မသိငါသူလူနာတဦးကိုစီရင်ကျမရေးရာရှိတဲ့ကစစ်ဆေးနေပါတယ်။အီဗိုလာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြေရှိတဲ့ဒေသကိုမကြခင်ကသွားရောက်ခဲ့တဲ့လူနာတဦးဟာအပြားတက်လာနေတဲ့အတွက်သူ့ကိုတီးကြခွဲထုတ်ပြီးတော့ကုသမှုပေးနေတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။တခြားအသေးစိတ်အချက်အလက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အနောက်အာဖရိကတိုက်မှာဖြစ်ပေါ်လာနေတဲ့ Ebola ကူးစက်ရောဂါဟာပြီးခဲ့တဲ့သတင်းပတ်အတွင်းစင်နီဂေါလ်နိုင်ငံကိုပါကူးစက်လာခဲ့တဲ့အတွက်စုစုပေါင်း Ebola ရောဂါပိုးကူးစက်တဲ့နိုင်ငံ၅နိုင်ငံရှိသွားပြီဖြစ်ပါတယ်။ Ebola ကြောင့်သေဆုံးသူ1500ကျော်ရှိသွားပြီဖြစ်ပြီးအဲ့ဒီထက်ကအများစုဟာ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကဖြစ်ပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့6လတာကာလအတွင်းကူးစက်မှုနှုန်းအရှင်းမြင့်လာခဲ့ပြီးပြီးခဲ့တဲ့ကူးစက်သူအရေးအတွက်ဟာလည်းပြီးခဲ့တဲ့တစ်လအတွင်း40ရာခိုင်နှုန်းအထိဖြစ်ပွားခဲ့တယ်လို့ဆိုပါတယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းဂိုလန်ကုန်းမြစ်မှာဆီးရီးယားသဘုံတွေဝိုင်းခံထားရတဲ့ကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တွေကဖိလစ်ပိုင်နိုင်ငံသားတွေအားလုံးလုံခြုံစိတ်ချစွာရှိနေတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ဖီဂျီနိုင်ငံသား44ဦးကတော့ပျောက်ဆုံးနေစေဖြစ်တယ်လို့ဆိုပါရခင်ဗျာ
ပါကစ္စတန်အတိုက်ခံကောင်းဆောင်အင်မရခန်ကဝန်ကြီးချုပ်နဝရှာရီဖ်ယာရုကဆင်မပေးမချင်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုရပ်တန့်ပေးမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်သူအစိုးရငြင်းငြမ်းစွာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကတရားမဝင်နေနှင်းဖြိုခွင်းခဲ့တဲ့အတွက်ရဲတွေနဲ့ထိတ်တန့်ရင်ဆိုင်ကြဖို့တင်းငွေနေညကအစ္စလာမဘတ်မြို့မှာအင်မရခန်ကတိုက်တွန်းလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာဩဇာကြီးတဲ့ စစ်တပ်ထိတ်တန့်အရာရှိတွေတင်းငင်းနေမှာထူးခြားစွာအစည်းအဝေးခေါ်ပြီးတော့အစိုးရအနေနဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေညှင်းညမ်းစွာအဆုံးသတ်ရေးချက်ချင်းလှုပ်ဆောင်မှုတောင်းဆိုလိုက်ပါတယ်
ထိုက်တန်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစုံဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုမထုံလွှင့်ပေးခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်လှည့်ပေးချင်ပါတယ်။အမေရိကန်ကဥဆောင်ပြီးတော့အီရတ်နိုင်ငံကအစ္စလာမစ်စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေတာကိုပူပေါင်းဆောင်ရွက်တဲ့အနေနဲ့စူပါဟော့နက်တိုက်လေယာဉ်တွေကိုဆစ်လွတ်ဖို့အစင်သင့်မယ်လို့ဩစတြေးလျအစိုးရကပြောဆိုလိုက်ပါတယ်။ဩစတြေးလျကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းသူတို့ရဲ့ jet တိုက်လေယာဉ်တွေကိုအသင့်ပြင်ထားတယ်လို့ဆိုပါရယ်အပြည့်အစုံကိုတော့ Australia နိုင်ငံ Sydney မြို့ကနေ VOA သတင်းတော့ Phil Massa ကသတင်းပေးပို့ထားပါရယ်ရှင်ဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ
် Iran နိုင်ငံက Islamic စစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့နေရာမှာ Australia နိုင်ငံကအခုထိဝင်းပြီးမပါသေးပေမဲ့တကယ်လို့လိုအပ်လာရင်တော့အသင့်ဖြစ်အောင်ပြင်ထားပါတယ်လို့ Australia အစိုးရကပြောပါတယ် American ပြည်ထောင်စုက Islamic နိုင်ငံတော့အစွန်ရောက်အဖွဲ့ကိုတားဆီးတိုက်ခတ်ဖို့အတွက်ကြိုးစားနေတာကိုဩစတြေးလျဘက်ကကူညီပံ့ပိုးဖို့ဆန္ဒရှိပါတယ်လို့နိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကလည်းအီရတ်နိုင်ငံတက်လွှားမှာရောစီးရီးယားနိုင်ငံမှာပါကြောက်စရာကောင်းလောက်အောင်ဆူဆူဝါဝါပြုမူနေတဲ့ Islamic စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခတ်မှုမှာပါဝင်နိုင်ဖို့နဲ့ပတ်သက်ပြီးပြောဆိုလာတာတွေ့ရပါတယ်။ဒီဆူနီအစွန်းရောက်တွေဟာအရင်ကတခါမှမမြင်ဘူးသေးတဲ့လောက်ရတွေကိုလှုပ်ပြီးတကယ်မကောင်းဆိုးဝါးအဖြစ်ကိုရောက်ခံနေပြီလို့မစ္စတာဘော့ကပြောပါတယ်။ဒါကြောင့်သူတို့ကိုတိုက်ခိုက်နိုင်အောင်စီရေးအရာအကူအညီပေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့တောင်းဆိုမှုတွေကိုအဖြေပေးဖို့အချိန်ရောက်နေပြီလို့ Australia လွှတ်တော်မှပြောကြားခဲ့ပါတယ်
။ There is obviously discussions going on between the United States and its friends and allies about what more can be done.
ကမ္ဘာနိုင်ငံတနိုင်ငံမှာပျက်စီးဆုံးရှုံးမှုတွေဆက်မဖြစ်စေဖို့အတွက်ဘာတွေလုပ်သင့်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုနဲ့တုံးမိတ်ဆွေနိုင်ငံမဟာမိတ်တွေအကြားတည်တည်ချာချာဆွေးနွေးနေကြပါတယ်ဒီအချိန်မှာဩစတြေးလျတပ်တွေဘယ်အခန်းကနေပါသင့်ပါသလဲအဲ့ဒီမှာလူသားချင်းစာနာမှုအကူအညီတွေဘယ်လောက်လိုတယ်ဘာလုပ်ပေးရမယ်ဆိုတာကိုစွန့်စွန့်စားစားသွားပြီးစစ်ဆေးပေးရမလားတိုက်ပွဲအောင်မြင်ရေးအတွက်ဘာလုပ်ပေးရမလဲဆိုတာမေးဖို့လိုမလိုစဉ်းစားရမှာပါလွတ်တော်ဥက္ကဋ္ဌကြီးခင်ဗျာအဲ့ဒီမှာအပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်နေတာတွေအတွက်အကာအကွယ်ပေးနိုင်ရသားနဲ့လက်ပိုက်ကြည့်နေဖို့ဘယ်သူကမှမလုပ်ချင်သလိုဒီလွှတ်တော်ကဘယ်အမတ်ကမှလည်းလုပ်ချင်မှာမဟုတ်ပါဘူ
းဩစတြေးလျနိုင်ငံမှာအကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာဥပဒေသစ်တရအတွက်မူကြမ်းရေးဆွဲထားပြီးဒီမူကြမ်းနဲ့မှပါဝင်တဲ့အချက်တစ်ချက်ကအကြမ်းဖက်သမားတွေကိုတန်နာနေတဲ့ဩစတြေးလျနိုင်ငံသားလို့တန်တဲ့ရှိသူတွေကိုစီးရီးယားတို့အီရတ်တို့ကတိုက်ပွဲဖြစ်နေတဲ့နေရာတွေရှိခီးသွားလာခွင့်တွေပိတ်ပင်ထားတာဖြစ်ပါတယ်Islamic နိုင်ငံတော်အကြမ်းဖက်အဖွဲ့ကလူသစ်စုဆောင်းတာခံရသူတွေလို့တန်တရားရှိသူတွေကိုအရှိလေပိုင်းဒေသဘက်ကိုလင်းင်းနဲ့တွားရောက်ဖို့ကြိုးစားမှုတွေအတွက် Abbott အစိုးရအဖွဲ့ကနေတားဆီးနိုင်ခဲ့ပါတယ်။ Sunni စစ်သွေးကြွတွေနဲ့ပူးပေါင်းဖို့အတွက် Australia နိုင်ငံသား160လောက်နိုင်ငံတွင်းကနေထွက်ခွာသွားတာမျိုးဖြစ်နိုင်တယ်လို့ Australia အစိုးရကခန့်မှန်းထားပါတယ်။ Australia နိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြီးမားဆုံးအချင်းချောက်ခံရမှုတစ်ခုကအကြမ်းဖက်မှုကိုဘယ်လိုလုပ်ရမယ်ဆိုတာကိုနားလည်နေတဲ့ပြည်တော်ပြန်လာတဲ့ဂျီဟတ်အစွန်းရောက်တွေရဲ့အန်ဒီယေပဲလို့ထောက်လှမ်းရေးအဖွဲ့တွေကပြောပါတယ်။ဒါကြောင့်အခုဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာပါဝင်တိုက်ခိုက်ပေးနေကြတဲ့နိုင်ငံရခြားတိုက်ခိုက်ရေးသမားတွေရဲ့ဘာသာရေးအစွန်းရောက်မှုတွေကနေ2002ခုနှစ်တုန်းကဘာလီမှာဖြစ်ပွားခဲ့တဲ့ဩစတြေးလျနိုင်ငံသား88ဦးသေဆုံးခဲ့ရတဲ့အနောက်တိုင်းဆန့်ကျင်တိုက်ခိုက်မှုတွေလို့အကြမ်းဖက်မှုမျိုးတွေဖြစ်ပွားလာမှာကိုစိုးရိမ်နေကြတာပါ။အဲ့ဒီတုန်းကဘုံခွဲတိုက်ခိုက်မှုကိုလုပ်ခဲ့သူကဂျမားအစ္စလာမီယာစစ်သွေးကြွအဖွဲ့ကဖြစ်ပါတယ
်သောတာရှင်များရှင်နှစ်ပေါင်းများချီပျောက်ဆုံးနေတဲ့ဓမ္မစီရီခေါင်းလောင်းကိုရှာဖွေနေတာဟာစိတ်ကူးရင်တဲ့လုပ်ရက်တစ်ခုလားတမိုင်းဝင်ရှာဖွေရေးအစီအစဉ်တစ်ခုဖြစ်အစိုးရကပဲဖြစ်ဖြစ်အများပြည်သူကပဲဖြစ်ဖြစ်ဝိုင်းပြီးတော့အားပေးတဲ့သလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြဖို့ကိုသောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။သောတာရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9:00အထိ kHz 93.5 kHz 9433ညနဲ့ kHz 6185တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါရစေအရင်ဆုံးနားဆင်ကြအမှာကမြန်မာဒီမိုကရေစီရာဆွေးနွေးခန်းစီစဉ်ဖြစ်ပါတယ်ဒီစီစဉ်မှာမြန်မာနိုင်ငံကအမျိုးသမီးတွေဟာအမျိုးသမီးဖြစ်နေတဲ့အတွက်တရားမျှတမှုရရှိရေးမှာအားနည်းနေသေးတယ်လို့ Justice for Women အဖွဲ့ကမဝေဝေနုကပြောပါရယ်သူတို့အဖွဲ့ဟာအမျိုးသမီးတွေအတွက်တရားရေးဆိုင်ရာဝန်ဆောင်မှုတွေကိုအခမဲ့ပေးနေတဲ့အဖွဲ့ဖြစ်ပါတယ်သမရဟောင်း George W. Bush ရဲ့ Bush Center ကစီစဉ်တဲ့ဒီနှစ်အတွက်လွတ်လပ်မှုနဲ့ခေါင်းဆောင်မှုသင်တန်းကိုတက်ရောက်ပြီး Washington DC ကိုလာရောက်လည်ပတ်စဉ်မဝေဝေနုကိုမက်ကင်ဖြူထေးကတည်ဆုံမေးမြန်းထားပါရယ်ရှင်
ခုလိုကျမတို့ VOA ရုံကိုတကူတကလာပြီးတော့အင်တာဗျူးပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ရှင့
်အာခုလိုဖိတ်ကြားပြီးအင်တာဗျူးပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့အမဟုဝင်နုဟာမြန်မာနိုင်ငံမှာဒီလူခွင့်ရေးအမျိုးသမီးရေးပေါ့နော်အဓိကထားပြီးတော့ဟိုတက်ကြွလှုပ်ရှားနေသူတူလို့ကျမသိထားရပါတယ်ဟု
တ်က
ဲ့ဆိုတော့မြန်မာနိုင်ငံမှာဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လာလို့ရှင်ပေါ့နော်အမျိုးသမီးတွေဟာဘယ်လောက်အထိအခွင့်အရေးဆုံးရှုံးနေတယ်လို့ပြောလို့ရမလဲ
ဒီတိုင်းဟိုခြုံကြည့်မယ်ဆိုလို့ရှင်တော့ဥမာအာရှနိုင်ငံတွေထဲမှာခြုံကြည့်မယ်ဆိုလို့ရှင်တော့မြန်မာနိုင်ငံရဲ့အမျိုးသမီးတွေဟာဒီလူခွင့်ရေးနဲ့ပတ်သက်ပြီးတိတ်ပြီးဆုံးရှုံးခံရတာမျိုးမရှိဘူးလို့ပြောကြတယ်ပေါ့နော်နောက်တစ်ခါဒီမိသားစုထဲမှာလည်းမိခင်ပေါ့နော်အမျိုးသမီးတွေဟာပို့ပြီးတော့ respect ပေးခံရတယ်လေးထားခံရတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့တခြားတစ်ဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်ဥမာအမျိုးသမီးတွေဟာအခုချိန်ထိအမျိုးသမီးဖြစ်နေလို့ဥမာဒီ sexual violence ပေါ့နော်ဒီလိမ်မိုင်းဆိုင်ရာစောကားခံနေရတာမျိုးတွေအများကြီးရှိနေသေးတယ်အဲနောက်တစ်ခုကကြတော့လေဒီအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုတွေလည်းနည်းနည်းလေးပဲရှိနေသေးတယ်နောက်တစ်ခုလည်းဒီလူမှုရေးစီးပွားရေးတွေမှာအမျိုးသမီးတွေအများကြီးနောက်ကျနေသေးရဆိုတဲ့ဟာမျိုးတွေရှိနေတဲ့အခါကျတော့ဒါဟာအမျိုးသမီးအခွင့်အရေးမနဲ့သွားပြီးသက်ဆိုင်တယ်လို့ကျွန်မမြင်ပါတယ်
ဆိုတော့မဟုတ်ဝေနုကိုတိုင်ကဒီအမျိုးသမီးရေးကိုလှုပ်ရှားတက်ကြွသူတရားအနေနဲ့ရောဒီအမျိုးသမီးခွင့်ရလို့ပြောရတဲ့ခါကြလို့ရှိရင်ဘလို့ဒီပေါ်မှာယုံကြည်လက်ခံမှုနဲ့ဒီလှုပ်ရှားမှုမှာပါဝင်ပတ်သက်နေတာလဲ
အာကျမအနေနဲ့ပြောရမယ်ဆိုလို့ရှိရင်မှန်တယ်ကျမတို့အမျိုးသမီးတွေကဥမာကျမတို့မှာဒေါအောင်ဆန်းစုကြည်လို့လေးစားအကြံရတဲ့အမျိုးသမီးကောင်းဆောင်တွေရှိရဒါကျမတို့မြန်မာအမျိုးသမီးတွေအတွက်တကယ်ဟိုဟိုကံကောင်းတဲ့အရာတစ်ခုလို့ပြောရမှာပေါ့နော်ကျမတို့မှာတမျိုးလေးစားလေးထားစရာတစ်ခုရှိရပေါ့အာနောက်ပြီးတော့လေခုနစီးပွားရေးတွေမှာလည်းတချို့ပိုင်းမှာဒီမျိုးသမီးကတက်တက်ကြွကြွနဲ့ပါဝင်လှုပ်ဆောင်လာနိုင်တာရှိရယ်ဒါပေမဲ့ကျမတို့မျိုးသမီးအခွင့်အရေးကိုမြန်မာပြည်နဲ့ဟိုမြန်မာပြည်မှာမျိုးသမီးအခွင့်အရေးလို့ပြောတဲ့အခါမှာကျမတို့ကဥမာဒီခုနလိုပါဝင်ခွင့်ရနေတဲ့မျိုးသမီးတစုဒါမှမဟုတ်ရန်ကုန်မြို့မန္တလေးမြို့အဲ့လိုနေရာတစ်ခွက်ကိုပဲကြီးလို့မရဘူးလို့ကျမမြင်တယ်ပေါ့နော်မြန်မာပြည်လို့ပြောတဲ့အခါမှာကျမတို့မြန်မာပြည်ထိတ်ဆုံးကနေအောက်ဆုံးအထိမြောက်ပိုင်းကနေတောင်ပိုင်းရှေ့ပိုင်းကနေနောက်ပိုင်းအထိမြန်မာပြည်ရဲ့ area အတွင်းမှာရှိနေတဲ့မျိုးသမီးတွေအားလုံးရဲ့အခြေအနေကိုအခြေအနေနဲ့ခြုံငုံပြီးတိုက်တာရမယ်လို့ထင်တယ်ပေါ့နော်အဲ့လိုဆိုတဲ့အခါကျတော့ကျမတို့အဲ့လိုမျိုးကြည့်လိုက်မယ်ဆိုလို့ရှိရင်တခြားဒေသတွေမှာရန်ကုန်မြို့လိုနေရာမျိုးမဟုတ်ဘဲနဲ့တခြားဒီတိုင်းရင်းသားဒေသတွေမှာတခြားဒီဟိုအရန်ဟိုဟွာဖြစ်တဲ့ဒီ rural area တွေမှာပေါ့နော်ဘယ်လိုဖြစ်မလဲဆိုအမျိုးသမီးတွေကအများကြီးနောက်ကျနေတယ်အခွင့်အလမ်းတွေမရဘူးပေါ့နော်ဆိုတဲ့အခါကျတော့ကျမတို့အဲ့ဒါနဲ့တိုက်တာပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးရှင်ပြီးတော့ပြောလို့ရှိရပါတယ်လှုပ်လို့ရှိပါတယ်အဲ့ဟာကိုအဓိကမြင့်တင်ပေးချင်တာပေါ့နော်
ဒီလိုကြေးလက်ဒေတာတွေအမျိုးသမီးတွေဆိုလို့ရှိရင
်ဟုတ်ကဲ့ပါဟိ
ုဒီအမျိုးသမီးခွင့်ရေးပိုင်းမှာ
ဟုတ်ကဲ့ပါ
ဟိုဒီပမာဟိုသိရှိလာဖို့အတွက်အားနည်းမှုတွေရှိနေ
တယ်ဆိုတော့ဟုတ်ပါတယ်အမျိုးသမီးအခွင့်အရေးသိရှိလာဖို့အားနည်းမှုရှိရဲ့အပြင်ကိုအမျိုးသမီးအခွင့်အရေးတွေပါချိုးဖောက်ခံနေရတယ်ဥပမာအမျိုးသမီးဖြစ်လို့ဥပမာလိမ်မိုင်းဆိုင်ရာစောကားမှုခံရတဲ့ဟာမျိုးအမျိုးသမီးဖြစ်လို့ဥပမာပညာရေးမှာနောက်ကျနေတဲ့ဟာမျိုးပညာရေးမှာအခွင့်အလမ်းပုံမရတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကလည်းအများကြီးရှိနေသေးရဲ့ပေါ့ဟုတ်
ဆိုတော့အမျိုးသမီးတွေကိုယ်တိုင်ရောဒီအခြေအနေကိုအခုမဝေနူထောက်ပြတဲ့အခြေအနေတွေကိုသူတို့ကိုယ်တိုင်ရောသိရှိနားလည်ကြသလားသူတို့ဟိုသိရှိနားလည်မှုဘိုင်းမှာအားနည်းနေသေးတယ်ဆိုလို့ရှိရင်ရောတည်လာအောင်ဘာတွေလှုပ်ဆောင်ပေးဖို့လိုလဲ
အာဘယ်လိုပြောမလဲအမျိုးသမီးတွေကို၌ကိုကဆိုတော့ကျမတို့လိုအမျိုးသမီးအရေးလှုပ်ရှားနေတဲ့လူတွေပညာတတ်အတိုင်းဝိုင်းကတော့ဒါဟိုပညာတတ်အတိုင်းပညာတတ်တဲ့အမျိုးသမီးတွေနောက်တစ်ခုကခုနဒီအမျိုးသမီး အရေးကိုဆောင်ရွက်နေတဲ့လူတွေအာတော်တော်များများတော့ဒါကိုသိရှိမယ်လို့ကျွန်မယုံကြည်ပါတယ်ဒါပေမဲ့စာတက်မြတ်မှုနှောင်းကဥမာကျိလက်ဒေတာတွေမှာနဲနေသေးတယ်ဒီတခြားအတိုင်းသားဒေတာတွေမှာနဲနေသေးတယ်ဆိုတဲ့အခါကျတော့အမျိုးဒီသာမန်မျိုးသမီးတွေကတော့သိပ်ပြီးတော့ဒါကိုသဘောပေါက်ဟိုကြမယ်လို့ကျွန်မသိတော့မထင်ဘာကြောင့်လဲဆိုတော့အာတချို့ကဒါမလိုဘူးပေါ့နော်မျိုးသမီးတွေကဒါဒီတိုင်းလည်းနေလို့ဖြစ်တာပဲဆိုတဲ့အမြင်မျိုးလည်းရှိရလေအဲဆိုတော့ကျမတို့အမျိုးသမီးတို့တခုလုံးဥမာတိုင်းပြည်တပြည်ဖွံ့ဖြိုးဖို့ဆိုရင်အမျိုးသမီးရောအမျိုးသားရောဖွံ့ဖြိုးဖို့လိုတယ်ပေါ့နော်အမျိုးသမီးတွေကခုနလိုနောက်ကျကြံခဲ့မယ်ဆိုဖွံ့ဖြိုးလို့မဖြစ်နိုင်ဖွံ့ဖြိုးဖို့ကအတားဆီးဖြစ်နိုင်တယ်ပေါ့ဆိုတော့အဲကျမတို့ကဒီမသိရအမျိုးသမီးတွေကိုလည်းကျမတို့ခုန awareness raising တွေပေါ့အသိပေးပညာပေးမှုတွေလှုပ်ပေးဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့မဝေနုကိုရိုင်းကအခုအမျိုးသမီးအဖွဲ့အစည်းနှစ်ခုလောက်မှဦးဆောင်မှုအခမ်းအနားနေပြီးတော့ပါဝင်နေတယ်ဒါမှမဟုတ်ဒီဟိုမဝေတို့ရဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းဒီအမျိုးသမီးစွန့်ရင်မြင့်တင်ရေးဆိုင်ရာသင်တန်းတွေပို့ချတယ်လို့လည်းသိရပါတယ်ဆိုတော့ဒီလိုမျိုးဆွဆွပြောတဲ့အမျိုးသမီးတွေဘက်မှာဒီသူတို့ကိုယ်ပိုင်ခွင့်ရေးကိုသိဖို့အားနည်းနေတာတွေရှိတာတွေနောက်ဆွဆွပြောတဲ့ဒီဟိုဒီလူတွေကစာသိမ့်မတက်ကြတဲ့အခါမှာနောက်ဟိုစာဝင်တွေရုန်းကန်ရတဲ့အခါမျိုးမှာဒီအကြောင်းအရာတွေပို့ပြီးတော့မစင်စားနိုင်တဲ့အခြေအနေမျိုးတွေရှိရဲဆိုတော့ကဲမန်းဝေဝေနူတို့အဖွဲ့အစည်းတွေအနေနဲ့ရောဒီအခြေအနေတွေကိုပြောင်းလဲလာအောင်မျိုးသမီးတွေအနေနဲ့ပို့ပြီးတော့အခွင့်အရေးတွေပို့ပြီးတော့ရရှိလာအောင်ဘလို့လှုပ်ရှားမှုတွေကိုအဓိကလှုပ်ဆောင်နေလဲ
။ဟိုကျမအနေနဲ့ပြောမှဆိုကျမကတော့ဒီမျိုးသမီးတွေရဲ့ power ပေါ့နော်။အင်အားကိုယုံကြည်ရဲ့မျိုးသမီးတွေရဲ့ဒီမျိုးသမီးတွေကိုယုံကြည်ရဲ့ပေါ့နော်။ဆိုရခါကျတော့ကျမတို့လုပ်နေတာကခုနပြောသလိုမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကြတော့ဒီမျိုးသမီးတွေကိုအသိပညာပေးမှုဆိုတဲ့အခါမှာဟို Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစာစော်ကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါတကယ်ဘလို့ဆိုလို့ရှိရင်လင်မိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလေနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုထိလက်ရောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအတိပေးရနောက်ပြီးတော့အဲ့လိုဖြစ်လာရင်ဘလို့မျိုးဖြေရှင်းမလဲပေါ့နော်အဲ့ဒါမျိုးလည်းအတိပေးရနောက်အမျိုးသမီးအခွင့်အရေးတွေဆိုတာဘာတွေလဲပေါ့နော်အဲ့ဒါမျိုးတွေလည်းပြောပါရဲနောက်ပြီးတော့ဒီအမျိုးသမီးအနေနဲ့လည်းကျမတို့ပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာပြည်ထဲမှာအမျိုးသမီးဖြစ်နေလို့ဒါကသူတို့အနေနဲ့ဒီတရားမျှတမှုရရှိတဲ့နေရာမှာအားနည်းနေရာကိုတွေ့ရတယ်ပေါ့နော်ဆိုလို့ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကတချို့မျိုးဟိုသမီးတွေဆိုလို့ရှိရင်ပြဿနာကြုံလာပြီဆိုအမျိုးသမီးဖြစ်နေလို့သူကသွားမတိုင်ရဲဘူးဥပမာတချို့ဟိုဆက်ဟိုဖြစ်တဲ့နည်းနည်းဟိုခုနလိုရှက်စရာအမှုမျိုးဆိုလို့ရှိရင်ဆက်စရာလို့သူတို့ယူဆတဲ့အမှုမျိုးပေါ့ဥပမာလိင်ပိုင်းဆိုင်ရာစော်ကားခံရမှုပဲဆိုတာဆိုအဲ့လိုဆိုလို့ရှိရင်သူတို့ကဟိုရှက်ပြီးတော့မသွားတဲ့ဟာမျိုးတို့ဒါမှမဟုတ်ရင်သူတို့ကတယောက်တည်းသွားရမှာကြောက်လို့မသွားတဲ့ဟာမျိုးတို့မသွားဘူးဆိုတာခုနဟိုတိုင်ဖို့တန်းဖို့တရားစွဲဖို့အဲ့လိုမျိုးအားနေနေရနောက်တစ်ခါခုနမိသားစုမှာကိုက influence လုပ်ခံရလို့ဟိုမှာဥပမာယောက်ျားနဲ့မိန်းမပြဿနာဖြစ်တယ်ဆိုရင်တော့မှယောက်ျားကိုကြောက်ရလို့ဒါမှမဟုတ်ရင်ပတ်ဝန်းကျင်ကိုကြောက်ရလို့သွားမတိုင်တဲ့ဟာမျိုးတွေအဲ့ဒါကြောင့်အမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိမှုမှာအားနေနေတဲ့ဟာတွေကိုကျမတို့အမျိုးဟိုအမျိုးသမီးတွေကိုဘလို့လို့ခုနကဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို့ channel ကြီးကနေသွားလို့ရလဲ
ပညာပေးမှုအပြင် live ပါအခုကြီးဆောင်ရွက်ပေးတာမျိုးရောရှိ
ရှိပါတယ်ကျမတို့စီမှာကျမတို့အခု justice for women ဆိုလို့ရှိရင်ကျမတို့ရှင်းနေအမတွေနဲ့ထောင်ရတာပေါ့နော်ဒီရှင်းနေအမတွေကအရန်တော်တယ်သူတို့ကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျမတို့ legal aid ထိပေးဖို
့ season ဆိုင်ရာအကြံကိုခမဲ့
ဟုတ်ကဲ့တရားရေးဆိုင်ရာကြံ့ညာအခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထိပါလုပ်နိုင်ဖို့စူးစမ်းနေရပေါ့နော်လောလောဆယ်ကတော့တရားရေးဆိုင်ရာဝန်ဆောင်မှုအခမဲ့ပေးနေပါတယ်ဟုတ်ကဲ့
ဒီလိုမျိုးသမီးကိစ္စတွေကို
ဟုတ်ကဲ့နောက်တစ်ခုကျတော့ခုနဒီ Women Peace Network Organize Solution တော့ကျမတို့အထူးသဖြင့်ကတော့ဒီမျိုးသမီးတွေကို social activist တွေဖြစ်လာအောင်နောက်တစ်ခါ political activist တွေဖြစ်လာအောင် empowerment လုပ်ပေးရပါဘောနော် capacity
city building လူမှုရေးပိုင်းမှာတက်တက်ကြွကြွပါဝင်လာအောင်ဟုတ်ကဲ
့နိုင်ငံရေးလူမှုရေးပိုင်းမှာတက်တက်ကြွကြွပါလာအောင်ခုနဟိုအသိဟိုစွမ်းရည်မြင့်တင်မှုတွေအသိပညာပေးမှုတွေလုပ်ပေးရပါဘောနော်လုပ်ပေးရခါကျကျမတို့ရည်ရွယ်ချက်ကပါလဲဆိုတော့မျိုးသမီးတွေဟာနိုင်ငံအခုနပြောရဲကျမအမျိုးသမီးတွေကိုယုံကြည်ရလို့ပြောတဲ့အခါမှာအမျိုးသမီးတွေဟာပို့ပြီးတော့ငြိမ်းချမ်းချင်ကြတယ်ပို့ပြီးတော့ဒီကိုယ့်ရဲ့မိသားစုဘဝတာယာမှုကိုလိုချင်ကြတယ်ကိုယ့်ရဲ့သားသမီးကိုပို့ပြီးတော့ဟိုအကြောင်းဟိုအကြောင်းကောင်းကောင်းတက်ရတာမျိုးလို့ပေါ့နော်နောက်တစ်ခါဒီအီဟိုဟိုအမေတွေဆိုလို့ရှိရင်သူတို့သားသမီးတွေဟိုမှာအစားပို့ပြီးဘဝလင်းလင်းစားရတာမျိုးပို့ပြီးတော့သူက ကလေးနဲ့ in touch ပို့ရှိရခါကြတော့ထိတွေ့မှုပို့ရှိရခါကြတော့သူကပို့ပြီးတော့အလေးထားတယ်လေဆိုရဲခါကြတော့သူကပို့ပြီးတော့ခုနကတော့ဖွံ့ဖြိုးတိုးတက်မှုကိုလိုချင်တယ်ငြိမ်းချမ်းတဲ့တိုင်းပြည်ကိုလည်းငြိမ်းချမ်းမှုကိုလိုချင်တယ်ဆိုတော့ကျမတို့ရည်မှန်းတာဘာလဲဆိုတော့ခုနလိုမျိုးသမီးတွေကိုပညာပေးပြီးတော့ကဲဆိုင်းရင်မြင့်တင်မှုတွေလုပ်ပေးပြီးတော့သူတို့ဒီ activities ထဲမှာပါလာရဲဆိုလို့ရှိရင်တော့ဟိုကျမတို့တိုင်းပြည်အပြောင်းလဲကာလမှာထောက်ကူဖြစ်မယ်ပေါ့နော်နောက်တစ်ခုကကျမရခိုင်ပြည်ကဆိုတော့ရခိုင်ပြည်မှာရှိရကျမတို့အမျိုးသမီးတွေကအများကြီးနှိမ့်ချနေသေးရပေါ့နော်ဆိုတော့အဲ့ဒီအမျိုးသမီးတွေအဲ့ဘက်ကအမျိုးသမီးတွေဆိုင်းရင်မြင့်တင်ပေးခြင်းအဖြစ်ရခိုင်ပြည်မှာရှိရ community တစ်ခုလူဖွဲ့စည်းနှစ်ခုကိုကျမတို့ဒီအတူတကွလက်တွဲလှုပ်ဆောင်နိုင်ပြီးတော့ယုံကြည်မှုတည်ဆောက်ပြီးတော့ငြိမ်းချမ်းရေးကိုတည်ဆောက်နိုင်မှုလည်းယူရပါတယ
်။ Okay အခုလိုမျိုးလှုပ်ရှားတဲ့အခါမှာရင်ဆိုင်ရတဲ့အခက်အခဲတွေရှိရင်လည်းပြောပြပါအောင်နော်အမျိုးသမီးကအမျိုးသမီးလှုပ်ရှားရတဲ့သူဖြစ်နေတာရောနောက်ပြောရမယ်ဆိုရင်ဟိုကဟိုလူနည်းစုအတိုင်းဝိုင်းလို့ပုံစံမျိုးကလာတဲ့လူမျိုးဖြစ်တဲ့အခါကျတော့ရင်ဆိုင်ရတဲ့အခက်အခဲတွေရောပို့ပြီးတော့များသလားဒါမှမဟုတ်ရောဒီအခုဒီလှုပ်ရှားရတဲ့အပိုင်းမှာပေါ့နော်အခက်အခဲတွေဘာတွေအဓိကကြုံတွေ့ရသလဲ
။အဓိကအခက်အခဲကတော့ပြောရမယ်ဆိုလို့ရှိရင်တော့ရှိပါတယ်ဘလိုမျိုးလဲဆိုတော့ဥမာအမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မဟုတ်လို့ကိုယ့်ရဲ့ဇကာကတစ်ခါတလေကြာရင်တိတ်ပြီးရောဟိုအလေးပေးမခံရတာမျိုးလို့သိရမလားခါကြလို့ရှင်ဟိုတိတ်ပြီးရောဥမာအမျိုးသမီးလည်းဖြစ်တယ်ငယ်လည်းငယ်တဲ့အခါကျတော့တိတ်ပြီးရောဟိုကိုကဟိုအလေးထားခြင်းမခံရတဲ့ဟာမျိုးတွေပေါ့အဲ့ဒါမျိုးတွေတွေ့ရတယ်respect ပေါ့နော် respect တို့နောက်ပြီးတော့ recognition ပေါ့ကျမတို့အတိအမှတ်ပြုခံရမှုအပိုင်းတွေမှာနည်းတာမျိုးတို့တွေ့ရတယ်ဒါပေမဲ့ကျမတို့ဘယ်လိုပဲဖြစ်ဖြစ်အမျိုးသမီးတွေဟာအရေးချင်းရှင်သူ့နေရာနဲ့သူတနေ့ရောက်မယ်လို့ယုံကြည်ရယ်လေအဲ့ဒါပေါ့နော်အဲ့ဟာတော့ကျမတို့ရဲ့ဒီ cultural concept တစ်ခုလို့ဖြစ်နေပါဘောအမျိုးသမီး decision အမျိုးသမီးတွေတည်ကြပါတယ်ကျမတို့တံပိုးထားကြတယ်ဟုတ်တယ်ဒါပေမဲ့တကယ် decision making level ရောက်တဲ့အခါကျလို့ရှိရင်အမျိုးသမီးတွေတိတ်ပြီးတော့ဟိုဦးစားပေးမခံရဘူးသူတို့ရဘယ်လိုပြောရမလဲမသိဘူးဒီတိတ်ပြီး respect လို့မခံရဘူးလို့ကျမခံစားမိရပေါ့နော်အခုဆိုကျမတို့စီမှာဒီထိမ်းမြားလက်ထက်ခွင့်ဥပဒေပေါ့နော်ဒီ interfaith marriage law ဆိုတဲ့ဟာဒီဗုဒ္ဓဘာသာမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဒီထိမ်းမြားလက်ထက်ခွင့်ဥပဒေတို့ဘာလို့propose လုပ်လာတဲ့ခါကျတော့ဒီမျိုးသမီးကောင်းဆောင်တချို့မျိုးသမီးအရေးလှုပ်ရှားသူတွေကနေပြီးတော့ပူပေါင်းပြီးတော့ခုနလိုမျိုးဒီဟာမဖြစ်တတ်ပါဘူးမျိုးသမီးတွေရဲ့အခွင့်အရေးတွေမျိုးသမီးတွေရဲ့ဂုဏ်သိက္ခာတွေဆောင်ကားနေတဲ့ဟာမျိုးတွေဖြစ်တယ်လို့ပြောလာတဲ့အခါမှာအဲ့ဒီအမျိုးသမီးတွေကိုအဲ့ဒီမျိုးသမီးကောင်းဆောင်တွေကိုချိန်ချောက်တဲ့ဟာမျိုးတွေသိရမလားခုနဟိုအဲ့လိုဟိုဆောင်ကားတဲ့ဟာမျိုးတွေအဲ့ဒါမျိုးတွေလည်းကြုံရတယ်ပေါ့ဆိုတော့လုံကြုံမှုသိမရှိဘူးမပေးနိုင်ကျမတို့မရကြဘူးလို့ထင်နေပေါ့မျိုးသမီးတွေ
ဒီခုမျိုးသမီးရေးလှုပ်ရှားတက်ကြွနေတဲ့သူတယောက်အနေနဲ့အခုလက်ရှိကိုလှုပ်ရှားခဲ့တဲ့ဖြတ်တန်းမှုအရာရောပေါ့နော်မြန်မာနိုင်ငံမှာမျိုးသမီးခွင့်ရေးတွေဟာသိမကြခင်မှာပို့ပြီးတော့အခုထပ်ပို့ပြီးတော့ကောင်းမွန်လာမယ်လို့မျှော်လင့်နေတာသိမကြခင်ကာလတစ်ခုအတွက်ဒီမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမျှော်လင့်ထားသလဲ
ကျမတော့မျှော်လင့်ပါတယ်ဟုတ်ကဲ့အများကြီးမျှော်လင့်တယ်ဘလို့မျှော်လင့်လဲဆိုဘာကြောင့်လဲဆိုတော့ကျမတို့မှာအခုဆိုလို့ရှိရင်အမျိုးသမီးအရေးနဲ့ပတ်သက်ပြီးနားလည်လာတဲ့လူတွေရမ်းများလာတယ်နောက်တစ်ခါအမျိုးသမီးတွေကိုနှိုက်ကိုကတက်ကြွလှုပ်ဆန်းစွာပါဝင်လာတာကိုတွေ့ရတယ်နောက်တစ်ခုကအမျိုးသမီးအဖွဲ့အစည်းလည်းအများကြီးပေါ်လာတယ်မျိုးသမီးကောင်းဆောင်တွေလည်းတကယ်ကိုမှန်ကန်တဲ့ဒီ value တွေနဲ့ဟိုရှစ်တိုးလာနေတဲ့ကောင်းဆောင်တွေလည်းအများကြီးပေါ်လာတဲ့အခါကျတော့ကျမယုံကြည်ပါတယ်ကျမတို့ပို့ပြီးတော့ကျမတို့အမျိုးသမီးတွေပို့ပြီးတော့ဟိုနေရာရလာမယ်နောက်ပြီးတော့လေစာခံရမယ်ကျမတို့ခွင့်ရပို့ရလာမယ်ပေါ့နော်ခုနလိုမျိုးဒီစော်လိမ်မိုင်းဆိုင်ရာစော်ကားမှုတွေနောက်ပြီးတော့ပညာရေးတွေမှာတိုးတက်လာမယ်နောက်ပြီးတော့ဒီနိုင်ငံရေးမှာပို့ပြီးပါဝင်ခွင့်တွေရလာမယ်အဲ့လိုမြင်ပါတယ်နောက်ပြီးတော့ကျမတို့လည်းအမျိုးသမီးကောင်းဆောင်တယောက်လိုအပ်တယ်လို့ကျမတို့နိုင်ငံမှာယုံကြည်ရပေါ့နော်အဲ့လိုဖြစ်လာဖို့လည်းအရန်မျှော်လင့်ပါတယ်
ဟုတ်ကဲ့အခုလိုမျိုးချိန်တည်တံ့ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်မအရင်ပဲ